2018年လွတ်မြင်လမြင်ရန်စီမံခံွယ်မှုဥပဒေကိုပြန်ပြင်ဆင်အတည်ပြုထားတဲ့ဥပဒေကိုဘယ်သူတွေဘယ်လောက်ကံွယ်မြေအသုံးပြုလူသူတွေက6လတွင်ရှောက်ထားရမယ်ရက်ဟာဒီနေ့2019မတ်လ17ရက်နေ့မှာပြည့်မြောက်သွားပါပြီ။ဒီစီမံခံွယ်မှုပြင်ဆင်တဲ့ဥပဒေကိုစနစ်ကစက်တင်ဘာ17ရက်ကပြဋ္ဌာန်းလိုက်တာဖြစ်ပြီးဒီနေ့ထိရှောက်ထားတာမရှိပဲအသုံးပြုခွင့်မရှိပဲမြေတွေကိုသုံးမယ်ဆိုရင်ထောင်ဒဏ်2နှစ်ဖြစ်ဖြစ်မွေဒဏ်5သိန်းဖြစ်ဖြစ်ဒါမှမဟုတ်ဒဏ်200စလုံးချမှတ်ခံရပါမယ်။အရင်ဥပဒေအရမြေလွတ်မြေလမြေရိုင်းမှာတနိုင်တစ်ပိုင်းစိုက်ပျိုးခြင်းလို့မြေစေဧကကဧက50အထိတည်ဝင်လျှောက်ထားလို့လုတ်ကင်နှိုင်းရင်တော့ဧက9000အထက်မှာအကြီးစားရင်းနှီးမြှုပ်နှံသူတွေကလျှောက်ထားတဲ့ area မှာအကျုံးဝင်သွားတယ်ဆိုရင်တည်ဝင်လုတ်ကင်ခွင့်ရထားတာတောင်လက်လို့ဆုံးရှုံးသွားရမယ့်အနေအထားမှာလည်းရှိနေပါတယ်။တနင်္လာပိုင်းမီယိုဖလာစိုက်ပျိုးနေသူတွေကြုံတွေ့နိုင်တဲ့အနေအထားကိုတော့လူမှုရေးနိုင်ငံရေးဆုံးမရှင်စာရေးဆရာမခင်းနေဦးပြောတာက
တချို့လေသမားတွေကဘယ်နည်းနောက်ဆုံးလို့ပါလို့ရုံးရှင်ကနာကိစ္စတွေမသိကြဘူးအရင်ယူအားတဲ့လေသမားတွေရှိသေးတယ်လीသိတော့မများရင်တောင်မှရှိနေသေးတယ်ကိုလူလောက်ရမယ်လို့ဒီလူလောက်ရမယ်လို့ရုံးနဲ့ဆိုင်နဲ့ဟာအချိန်ကြီးကြောက်ရမယ်ဆိုတော့မသိတဲ့လူတွေကခုရှိနေတော့မယ်လीအဲ့လိုလူတွေကကျတော့အခုသူတို့လုပ်ထားတဲ့ဥပဒေရဆိုလို့ရှိရင်ရေးတွေလက်တော့မှလာအရေးယူခံမှလာအဲ့နှစ်ခုတစ်ခုခုပဲ
2018မြေလွတ်မြေလတ်မြေရိုင်းစီမံခံရမှုပြင်ဆင်တဲ့ဥပဒေကိုမသိတဲ့အတွက်မြေယာလက်လွတ်ရတဲ့အပြင်ဥပဒေရဲ့အကာအကွယ်မရဘဲကျူးကျော်ဘဝရောက်သွားနိုင်ပါတယ်အထူးသဖြင့်မြေလွတ်မြေရိုင်းရဲ့လို့မသတ်မှတ်ပဲဒလိထုံနှံအရာစိုက်ပျိုးထုံရက်တဲ့တိုင်းရင်းသားတွေစိုက်ဖို့ပြိုးဖို့မြေယာမဲ့သွားရုံမကဥပဒေကိုမသိလိုက်ပဲပြမှုကျူးလွန်သူဘဝရောက်သွားမှာကိုလည်းစိုးရိမ်ရပါတယ်။ဒါရမကတိုင်းသားဒေသတွေမှာစစ်ဘေးကလွတ်ရာဥပစ်အိမ်ပစ်မြေပစ်ရာပစ်ခြံပစ်လွတ်ရာထွက်ပြေးရတဲ့သူတွေဟာဒီဥပဒေပြင်ဆင်ထားမှလည်းမသိနိုင်အမှတ်ချက်တွေကိုလည်းမသိနိုင်ပါဘူး။တကယ်လို့သိတဲ့စိုးရိမ်အောင်ရောက်ရမပြနိုင်သေးချိန်မှာဂျားကအခွင့်အရေးစောင့်နေသူတွေကလွတ်ပိုင်ခွင့်လျှောက်ထားလို့မြေယာလွတ်ပိုင်ခွင့်ရသွားရင်နကူကထုံရက်ဆက်ပြူသူတွေနေမြေအေးချမ်းလို့ကိုရကိုရပြန်တဲ့အခါလုတ်ကင်စရာညီမဲ့တဲ့ဘဝရောက်သွားပါမယ်။ဒါရီမသိပဲမီယိုဖလာတိုင်ပြန်ပြီးဆက်ပြူရင်လေ2018မြေလွတ်မြေလတ်မြေရိုင်းစီမံခံရမှုပြင်ဆင်တဲ့ဥပဒေအရလုတ်ပိုင်ခွင့်ရမထားတဲ့အတွက်ပြမှုကျူးလွန်သူဖြစ်သွားပါလိမ့်မယ်။ကလေးထုံမှန်အရာတိုင်းသားတွေစိုက်ပျိုးထုံရက်တဲ့မြေတွေကိုမြေစင်းဌာနကမြေလွတ်မြေလတ်မြေရိုင်းလို့တပ်ပတ်ထားတာမို့စိုးရင်စရာလည်းဖြစ်ရပါတယ်။တကြောတိုင်းသားရင်ကျင်းမှုဒလိထုံးစံရအသုံးပြုနေသောသတ်မှတ်မြေများဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ထက်သွင်းမှုလိုပြီးမြေပုံဆွဲအသိပ္ပာယ်ပြုပေးဖို့လိုတယ်လို့မြေယာရေးဆောင်ရွက်သူတွေကအကြံပေးပေမဲ့မြေယာလုတ်ကင်ခွင့်လျှောက်ထားရမယ့်ရက်ကဆိတ်လို့သွားပါပြီ။တိုင်းသားဒေသတွေမှာစစ်မဲ့တွေဖြစ်ပွားနေလို့ရရွာအိုးအိမ်ကဆုတ်ခွာထွက်ပြေးရတဲ့စစ်ဘေးဒုက္ခသည်တွေအတွက်လည်းဥပဒေကထက်သွင်းစဉ်းစားမထားဘူးလို့ထောက်ပြပေမဲ့ထူးခြားလို့လည်းမလာပါဘူး။ဒါကြောင့်တိုင်းသားဖွဲ့စည်းတွေတောင်လူလယ်သမားအကျိုးဆောင်ဖွဲ့စည်းတွေရပ်ဖက်ဖွဲ့စည်းတွေကဒီဥပဒေကိုပြန်လည်သုံးသပ်ဖို့တိုက်တွန်းလာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက် HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကလည်း2018မြေလွတ်မြေလတ်မြေရိုင်းစီမံခန့်ခွဲမှုဥပဒေကိုပြန်ပြင်ဆင်အတည်ပြုထားတဲ့ဥပဒေကိုချက်ချင်းဆိုင်ငံ့တင်တယ်လို့ဒီလ9ရက်နေ့ကတိုက်တွန်းလိုက်ပါတယ်ရှင်။